ပြည်တော်စုလွတ်တော်မှာပြောကြားတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ရဲ့နှုတ်ဆက်စကားဟာဒီကနေ့လွတ်တော်ကိုယ်စားလှယ်ရေးကြားမှာပျော်ရွှင်ရီမောစရာဖြစ်ခဲ့ရတယ်လို့ရုပ်သံနဲ့ Facebook ကတင်လူထုကြားလင်းမြန်ပြန့်နှံ့သွားခဲ့ပါတယ်။ဒီလိုပြန့်နှံ့သွားစေတာကတော့ဦးခင်အောင်မြင့်ကတောင်အောင်ဆန်းစုကြည်နဲ့ပြည်တော်စုလွတ်တော်နိုင်ကဒူရဦးရှင်မန်းအပါအဝင်လွတ်တော်ကိုယ်စားလှယ်ရေးနဲ့ပတ်သက်လို့အရှုံးဖောက်ပြောဆိုနှုတ်ဆက်လိုက်တာကြောင့်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ဟာပထမအကြိမ်လွှတ်တော်တက်တန်းရဲ့ပြည်တော်စုလွှတ်တော်နောက်ဆုံးကျင်းပတဲ့အစည်းအဝေးဖြစ်ပြီးဒီအစည်းအဝေးမှာပြည်တော်စုလွှတ်တော်နာယကဒုနာယကအမျိုးသားလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌသက်ဆိုင်ရာပါတီနဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအကြံပြုဆွေးနွေးခဲ့တယ်လို့အသီးသီးကနှုတ်ဆက်စကားပြောကြားခဲ့ပါတယ်။ဒီလိုအကြံပြုဆွေးနွေးတာနှုတ်ဆက်စကားပြောကြားတာမှာတော့လွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပမှာပါလူအများကိုနှစ်သက်ရွှေမြူးစေခဲ့သူကတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ပဲဖြစ်ပါတယ်။ဦးခေအောင်မြင့်က15မိနစ်ကြာပြောဆိုဆွေးနွေးရမှာပထမပိုင်း5မိနစ်လောက်မှာတော့5မိနစ်တာဖြတ်သန်းခဲ့တဲ့လွှတ်တော်တွင်အတွေ့အကြုံတွေနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုခဲ့ပါတယ်
။အားနည်းချက်အနေနဲ့ကတော့ကိုပေါင်ကိုလှန်ထောင်းလို့ဖြစ်မှာဆိုတဲ့အတွက်တက်တက်တာတာပဲပြော။နောက်တူတည်းဝေဖန်ပါလိမ့်မယ်။သို့တော့ဂျိုစီစနစ်မှာအများသဘောတူတိုင်းမှန်တယ်လို့တစ်ချက်ချယူလို့မရဘူးဆိုတဲ့အတွေ့အကြုံတွေတော့ရှိခဲ့ကြပါတယ်။ကျွန်တော်တို့တွတ်တော်ကိုယ်စားလှယ်တွေဟာမှားမိရင်လည်းအများရှိမှမှားကြောင်းကိုခံပြီးမမှားအောင်ချက်ချင်းပြင်နိုင်တဲ့တတိမတတ်သေးရင်လည်းမတတ်ကြောင်းကိုခံပြီးတတ်အောင်ကြိုးအားထုတ်တဲ့ဇွဲလုံးလောက်ဝိရိယရှိခဲ့ကြတာအမှန်ပဲဖြစ်ပါတယ်။အာတာကျဲအနေနဲ့ပထမဆုံးချက်ကတော့ဒါလွှတ်တော်ဆဆချင်းကျွန်တော်တိုက်တွန်းခဲ့သလိုပဲလွှတ်တော်ရင်ရောက်လာတဲ့အခါမှာပါတီဆွဲပုဂ္ဂိုလ်ဆွဲဒေသဆွဲလူမျိုးဆွဲဘာသာဆွဲမထားပင်နဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အချိုးအတွက်ရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့အခါမှာအထူးစည်းလုံးညီညွတ်သွားတာကိုတွေ့ရပါတယ
်။လွှတ်တော်အတွင်းမှာရေးရကော်မတီအသီးသီးကတက်တက်ကြွကြွဆောင်ရွက်ခဲ့တယ်လို့ဥပဒေကြမ်းပူးပေါင်းကော်မတီအနေနဲ့ဥပဒေပေါင်း229ခုကိုပြုစုခဲ့ပြီးအမျိုးသားစီမံကိန်းဥပဒေ၊နိုင်ငံတော်အစိုးရရဲ့ဗန္ဒာငွေ၊ဇာတ်သုံးခန့်မှန်းခြေဥပဒေ၊အခွန်အခောက်ဆိုင်ရာဥပဒေတွေကိုလည်းသုံးသပ်စီရင်ခံတင်ပြနိုင်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။သူရဲ့အကြံပြုဆွေးနွေးချက်တွေအပြီးနောက်ပိုင်းမှာတော့လွှတ်တော်ကိုယ်စားလှယ်တချို့အပေါ်မှာအခုလိုအရှုံးဖောက်ပြောဆိုခဲ့ပါတယ်
။နှုတ်ဆက်စကားဆိုလို့ရှင်တော့အမှတ်တရလေးတွေလည်းပြောဖို့လိုမယ်ထင်ပါတယ်။ဒီထဲမှာတွေးမိတာလေးတွေကျွန်တော်တွေးခြင်းလဲနည်းနည်းပါးပါးတော့တွေ့ထားလေးရှိတာပေါ့။မြို့သားလွှတ်တော်ကဒေါက်တာမြတ်ညာနာဆိုလွှတ်တော်စတဲ့အချိန်မှာငငယ်ချောချောနဲ့ဒီနေ့ဒီစင်မော်တက်ဖို့ကျွန်တော်ရှိရဖြတ်ဖြတ်သွားတဲ့ခါမှာလက်ပြင်လေးကုန်းပြီးတော့အဖိုးအိုပေါက်မြို့သားလွှတ်တော်ကစကားပြောအမြန်ဆုံးစုပေးကျင်တာတော့ဥဖုံးမြောင်မိနစ်20ပြီးတော့လည်းသူဆွေးနွေးကြတာအဆအဆုံးဘာမှနားမလည်လိုက်ပြန်ပြန်မေးရတယ်နောက်ကြောက်ကတော့ညလာစာပွဲတိုင်းငကနီတချင်းကိုပဲနှစ်နှစ်ခြိုက်ခြိုက်ဆိုခဲ့ပြီးကမှရွေးကောက်ပွဲကာလကြမှာအစိမ်းအောင်လွှမ်းစီရမယ်ဆိုပြီးတော့စကားကျွန်သွားလို့ဝိုင်းပြီးတော့ပလေးခံရတဲ့ဦးမြတ်ချင်းဖြစ်ပါတယ်
အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်လို့လည်းအခုလိုဆက်ပြီးပြောပါတယ
်ဒေါက်ခင်ဆန်းလှိုင်ပေါ့ပျော်စုနေညစာစာပွဲတစ်ခုမှာသူကတတ်တတ်ရရသေချာပြင်လာတဲ့ခါကျတော့ကျွန်တော်ကဘသူများပါလေးလို့ပြောတဲ့ခါမနေ့ကလက်ဖိတ်တိုင်းမယ်လို့ပြောထားတယ်ကျွန်တော်အဲ့ဒီနေရာစာပြီးဒီနေ့ချင်းလုံးဝရှောင်နေတာဘူးချေချီဘာလက်ဖိတ်ရင်မှလည်းမတော့ထို့အတူပဲဒေါ်စန္နာမင်းနောက်နှစ်ပျော်စုနေညစာစာပွဲမှာနာကားလို့ဝတ်လာတော့ဒီလိုလေးတဲ့လှတာပဲလို့ကျွန်တော်ပြောလိုက်ပါတယ်တိုးတော့ဒီနေ့ချင်းကိတ်မို့တစ်ချက်မှမရပါဘူးတဲနှစ်တိတ်ကူတိုင်းနှစ်တိတ်ကူတိုင်းကိတ်မို့ပို့ပေးတာတော့တော်ဆန်းစုကြည်ဖြစ်ပါတယ်ကျေးဇူးတင်ကြောင်းလည်းပြောပါတယ်အားလုံးထဲမှာအလှဆုံးလို့လည်းပြောရမှာဖြစ်ပါတယ
်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းအပေါ်မှာလည်းအခုလိုပြောဆိုပြီးအားလုံးကိုနှုတ်ဆက်ခဲ့ပါတယ
်လွတ်တော်ကြီးတစ်ခုလုံးအုံးကျွဲ့ဖြစ်အောင်ကြပါခန့်နေအောင်ဘသူမှမနာရအောင်စီမံဖန်တီးသွားတာကတော့နိုင်ကြပြီပါပဲဒါကြောင့်မို့လို့လဲစွတ်တော်ကြီးကကျွန်တော်တို့တကယ်ကိုအစ်စ်တန်းမှီပြီးတော့စစ်စစ်ကြောရဆောင်ရနေကြတာဖြစ်တဲ့ကြောင်းဂုံပြုပြောကြရင်လည်းလွမ်းနေမယ်နော်လို့လှုပ်ဆက်လိုက်ပါတယ်ကျေးဇူးတင်ပါတယ
်ပြည်တော်စုလွှတ်တော်နာယကသူရောဦးရွှေမန်းကလည်းနောက်ဆုံးနှုတ်ဆက်စကားပြောကြရမှာမိမိမဲရှုံးလို့စိတ်မကောင်းဖြစ်ပေမဲ့ရွေးကောက်ပွဲမှာပြည်သူတွေအနိုင်ရကြောင်းပြည်သူတယောက်အနေနဲ့မိမိလည်းနိုင်ကြောင်းထည့်သွင်းပြောဆိုခဲ့ပြီးတဲ့နောက်မှာတော့ပထမအကြိမ်လွှတ်တော်တက်တန်းရဲ့ပြည်တော်စုလွှတ်တော်နောက်ဆုံးနေ့အစည်းအဝေးကိုရုပ်သိမ်းခဲ့ပါတယ်